ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘဂဒဒုဥက္ကဋ္ဌဟောင်းကိုလင်းထန်နိုင်ကိုရန်ကုန်တိုင်းကြောက်တရားတရားရုံးကနေပုံမှ468ဆွဲချက်နဲ့ဩဂုတ်လ26ရက်နေ့မနေ့ကထောင်ဒဏ်6လချမှတ်ခဲ့ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်2015ခုနှစ်ပညာရေးတပိတ်ပင်မစစ်ကြောင်းဦးဆောင်လာတဲ့ဘဂဒခေါင်းဆောင်တဦးဖြစ်တဲ့ကိုလင်းထန်နိုင်ခေါ် James ဟာအဲ့ဒီနေ့မက်လာ၁၀ရင်းဒီမှာအကျန်းဖက်ဖန်းစီခံရပြီးကျောင်းသားတပိတ်နဲ့ဆက်ဆက်တဲ့နိုင်ငံရေးပုံမှန်တွေနဲ့အတူသူ့ကိုဖန်းစီခြင်းအိတ်ထဲမှာသူ့မှတ်ပုံတင်တဲ့အခြားသူတဦးရဲ့မှတ်ပုံတင်ကိုရှာဖွေတွေ့ရှိတဲ့အတွက်မှတ်ပုံတင်အတူပြုလုပ်မှုပုံမှန်468နဲ့ပါဆွဲချက်တင်ခံခဲ့ရတာပါဒါပေမဲ့2016ခုနှစ် NLD အစိုးရတက်လာချိန်သမရဦးထင်ကျော်ရဲ့လွန်ငင်းချမ်းသာခွင့်နဲ့ကျောင်းသူကျောင်းသားတွေကိုပြန်လွှတ်ပေးခဲ့ပြီးနိုင်ငံရေးပုံမှန်ဆွဲချက်တွေကိုရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့ကိုလင်းထန်နိုင်ကိုဆွဲထားတဲ့ပုံမှန်468ကကျန်ခဲ့တဲ့အတွက်ဒီအမှုကို၄နှစ်ကြာရန်ကုန်ကြောက်တရားတရားရုံးမှာရင်ဆိုင်ခဲ့ရတယ်လို့ဇနီးဖြစ်သူဘဂဒကျောင်းသားခေါင်းဆောင်ဟောင်းမဖြူဖြူအောင်က VOA ကိုပြောပါတယ
်၄နှစ်ကြော်လာပြီပေါ့နော်ဆိုတော့ဒီအမှုကဆက်ပြီးတော့ကြာနေတယ်အဲ့အမှုကိုလည်းမျိုးစုံပေါ့နော်ဂျာထဲမှာလည်းဟိုတကယ်ပြောရင်တီတီရလို့ကျတဲ့လောက်ကဒီအမှုသေးသေးချာချာလာထွက်တာမျိုးဟိုတီရလို့လာဖို့တော့မှအချိန်ကြီးခေါ်ရတာမျိုးအဆရှိဖြစ်ပေါ့နော်ဒီပစ်ထားတရားရုံးမှာပစ်ထားတဲ့အမှုတစ်ခုလိုမျိုးဖြစ်ခဲ့ရပါတော့ဆိုတော့ဒီတိုင်းမှာလည်းကျွန်တော်တို့ကဟိုဒီစက်ဆိုင်ဟာဟိုအာနာပိုင်းစီကိုစတင်တာတို့ဘာလို့လွတ်ဖို့လဲလုတ်ခဲ့တာကြီးလည်းရှိရပေါ့နော်ဒီအမှုက2016ကိုရပိတ်သိမ်းရမယ်အမှုဖြစ်တယ်နောက်တစ်ခုကရဲစခန်းကိုယ်တိုင်ရဲ့ရဲကိုနိုင်ကိုပါပေါ့နော်2016ဖြစ်တဲ့အတွက်ပိတ်သိမ်းရမယ်အမှုဖြစ်ပါတယ်ဆိုတော့ဒီဌာနချင်းချင်းပေးပို့တဲ့စာကြီးလည်းကျွန်တော်တို့အမှတ်တမ်းတွေလည်းရှိနေတယ်ပေါ့နော်ဆိုတော့အဲ့ဒါကိုကျွန်တော်တို့လည်းတောက်လျှောက်စူးစမ်းခဲ့ပြီးမယ်အခုတော့နောက်ဆုံးကတော့ပေါ့နော်ဟိုဒီအမှုဒီအမှုနဲ့အပြည့်ရှိကြောင်းတွေ့ရှိရဲဆိုပြီးတော့တရားကြီးက6လချလိုက်တယ်ပေါ့နော်
ကျောက်တရားတရားရုံးတရားသူကြီးရဲ့စီရင်ချက်ကိုကြည့်ရင်ပြစ်ဒဏ်နဲ့ပြစ်မှုဟာမျှတမှုမရှိဘူးလို့ကိုလင်းထန်နိုင်အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေအဖွဲ့ခေါင်းဆောင်လူခွင့်ရေးရှေ့နေဦးသိန်းတန်းဦးက VOA ကိုပြောပါတယ
်။ဂျိန်းကအဲ့ဒီကိစ္စတရားစွဲဆတဲ့အချိန်ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံသမရကြီးကတင်ငင်းငင်းတူရပါပြီ။နော်။ဂျာဗီဇာဖြစ်တယ်။အဲ့တော့ဂျာဗီဇာဖြစ်တော့ဒီခေတ်မှာဥရေယာပြောရရင်သူက468ကလေဟိုအတုဖန်တီးရပါတော့။အဲ့ဒီကောင်ကကျွန်တော်ရုပ်သိမ်းရေးကိုမရှိဘူး။ရုပ်သိမ်းလို့မရတာအမှုမျိုးဖြစ်နေတယ်။ဥရိယပြုတ်တရားကမှန်တယ်လို့ပဲကျွန်တော်ယူသတာပြောပါ။နော်တို့ရတွင်ပြစ်ဒဏ်နဲ့ပြစ်မှုတော့မရဘူး။ဒီကလေးတွေဒါကိုလုတ်ခဲ့တဲ့ခေအခြေပြီပေါ့နော်။အင်မတန်မှဒီအမောင်းခေကြီးထဲမှာကျုံရနေရကျုံနဲ့တောက်တာသုံးရတော့သုံးခဲ့တာကတော့ဥရိသဘောရတော့မှန်တယ်သူများမှတ်ဖို့လင်ကပ်မှာသူစိတ်ကပ်ခဲ့တာ။ဒါနဲ့၆လဆိုတော့ပြစ်ဒဏ်များတော့အကြီးပါပဲ။အကြောင်းသားလူငယ်လေးတယောက်။ဒါသူမတော်မတရားလုပ်တာဒီမှတ်ဖို့လင်သူ့လုတ်ပြီးတော့ဘာရငန်ရှင်ကိုနင်းတာတော့လုတ်တာလည်းမဟုတ်ဘူး။အချားကြီးရဲ့တယ်မှာပါပဲနဲ့သူဝရန်ပြေးဘောမှာတော့သူကင်စရာမရှိလို့ကင်ခဲ့တဲ့အနေထားဖြစ်တော့ပြစ်တာတော့များတယ်ကျွန်တော်တို့အဲ့ဒီတွေယူပါတယ
်အခုလိုရွေးကောက်ပွဲနီးနေတဲ့အချိန်ကာလလည်းဖြစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ရှိနေတဲ့အချိန်လည်းဖြစ်နေချိန်မှာကိုလင်းထန်နိုင်လို့နိုင်ငံရေးအရာလှုပ်ရှားတက်ကြွသူတဦးကိုထောင်ဒဏ်ဆင်ခြင်ချမှတ်တာဟာမြန်မာနိုင်ငံမှာဥပဒေအရရာဇဝတ်ပုံမှန်တွေနဲ့ပါတုံးပြီးနိုင်ငံရေးအရာပါဖိနှိပ်နေတယ်ဆိုတာတတ်သိပြနေတယ်လို့မဖြူဖြူအောင်ကပြောပါတယ်
ကျမရဲ့ဟိုအမြင်ရဆိုလို့ရှိရင်ဒီအခုကဟိုထောင်ချောင်းဆင်ခဲ့တဲ့အမှုလို့ကျမတို့ကအမြင်နဲ့သတ်မှတ်တယ်လေ။ဆိုတော့ဦးသိန်းစိန်ဆိုရလက်ထက်တုန်းကဒါထောင်ချောင်းဆင်ခဲ့တဲ့အမှုကိုတမင်ရွေတက်ရှိရှိကိုခြံထားခဲ့တဲ့အမှုဖြစ်တယ်။ဆိုတော့ရွေတက်ရှိရှိခြံထားခဲ့တဲ့အမှုကိုကျမတို့ကအဲ့ထောင်ချောင်းထဲကိုဝင်တိုးသွားတယ်လို့ပဲကျမတို့ကမြင်တယ်ခုလက်ရှိဖြစ်စဉ်ရတော့ပေါ့နော်။ဆိုတော့ဒါဘယ်တကယ်တော့နိုင်ငံရေးရဟိုကမကောင်းနိုင်ငံရေးအရာဖိနှိပ်တဲ့ပုံမှနိုင်ငံရေးပုံမှတွေမကဘဲနဲ့အခြားရလူမှုပုံမှတွေပါတုံးပြီးတော့နိုင်ငံရေးဖိနှိပ်လို့ရတယ်ဆိုတာကိုတက်သေးပြနေတယ်။ဆိုတော့အဲ့ထောင်ရောက်တည်အများကြီးရှိအဲ့ထောင်ရောက်တည်နေမိတဲ့အခြေအနေမျိုးကနိုင်ငံရေးအင်တန်အနေရှိလို့ကျွန်မတို့မြင်ပါတယ်ခေါ့
။လက်ရှိရန်ကုန်အင်းစိန်အချင်းထောင်မှာထိမ့်သိမ်းထားတဲ့ကျောင်းသားခေါင်းဆောင်ဟောင်းနိုင်ငံရေးလှုပ်ရှားတက်ကြွသူကိုလင်းထန်နိုင်ရဲ့အမှုနဲ့ပတ်သက်လို့တလအတွင်းအယူခံဝင်သွားမယ်လို့သူ့ရဲ့ရှေ့နေဖွဲ့က VOE ကိုပြောပါရရှင်